သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါမြောက်ဒီဇင်ဘာလ18ရက်ပုံထုံးနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဒေရယ်အောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ Federal Suwadi Bondi Beach အချမ်းဖက်တိုက်ခိုက်မှုပြီးတွင် Federal Suwa နှင့်အတိုက်ခတ်များကဂျူမွန်တီရေးကိုကင်တွယ်ဖြည့်ရှင်းရန်စန့်ကျင်ရေးအစီအစဉ်များကိုပြင်ဆင်နေပါတယ်။ဂျူစန့်ကျင်ရေးအတွက်အထူးသံတမန် Julian Seagal ရဲ့ကနအူအချက်20ပါဝင်တဲ့စီစဉ်ကိုဇူလိုင်လမှာဝန်ကြီးချုပ်ထံလွှဲပြောင်းပေးအပ်ခဲ့ပြီးကလေးကအစိုးရကထည့်သွင်းစဉ်းစားလျက်ရှိပါတယ်။မစ်စီဂယ်ဒီဂျူလူမျိုးများကိုမုန်တီးမှုကိုဖြေရှင်းရန်အစိုးရကနေခွင့်လွန်းစီဟုဝေဖန်မှုကြားများတွင်မူးမှန်ပြင်ဆင်ထားသောစာရွက်စာတမ်းတစ်ခုကိုထုတ်ပြန်မယ်လို့ Sky News တို့ပြောကြားခဲ့ပါတယ်။တိုက်ခန်းကောင်းဆောင်စူဇင်လေးကညွန်ပေါင်းအဖွဲ့စီကိုးကွယ်ယုံကြည်မှုနဲ့အစွန်ရောက်အချမ်းဖက်ဝါဒတို့ရဲ့ပြင်းထန်သောချင်းချောက်မှုဟုခေါ်ဝေါ်သည့်အရာကိုတုံ့ပြန်ရန်အတွက်စီးစားကိုးကွယ်ယုံကြည်မှုစန့်ကျင်ရေးနဲ့အချမ်းဖက်မှုတံပြန်ရေးဆိုင်ရာအထူးတပ်ဖွဲ့တစ်ခုကိုထူထောင်မယ်လို့ပြောကြားပါတယ်။တနင်္ဂနွေနေ့ကဘွန်တိုက်ကန်ကြီးတွင်အစုလိုက်အပြုံလိုက်ပြစ်ခတ်မှုပြီးမှဖက်ဒရယ်တိုက်ခန်းက၎င်းရဲ့အငင်းပွားပွဲmigration policy ကိုထုတ်ပြန်ရန်စိုက်နှက်ထားတယ်လို့ဆိုပါတယ်လူမှုစီးလုံးညှဉ်းပန်းမှုပြိုပြက်သွားခြင်းနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာရင်းခုန်ခြင်းအတွက်အလွန်ထင်မှားတုံ့ပြန်ဝဲတဲ့အချိန်မှာလှုံ့ဆော်လာနိုင်တဲ့အလားအလာများနဲ့ပတ်သက်၍စိုးရိမ်မှုများကြားတွင်သူမသည်အဆိုပါကြေညာချက်ကိုခေတ္တစိုက်နှက်ထားလိုက်ကြောင်းမစ်လီကပြောဆိုပါတယ်ဘွန်ရိုက်ကန်ချီအချမ်းဖက်တိုက်ခိုက်မှုအတွင်ဒဏ်ရာရသူ42ဦးမှစင်နီမြို့တဝမ်းရှိဆေးရုံများတွင်လူ2ဒါဇင်ခန့်ကြာရှိနေပါသေးတယ်။ယင်းတို့နှင့်ရှေ့ဦးသည်အရေးကြီးသောမဟုတ်ပြင်းထန်သောလေတည်ငြိမ်သောအခြေအနေတွင်ရှိကြောင်းနှင့်ကြာ16ဦးမှတည်ငြိမ်သောအခြေအနေတွင်ရှိနေတယ်လို့ဖော်ပြထားပါသည်။ဘန်ဒါယီမှုဂျင်ချာမစီ9နှစ်အတွင်းလုံးဝေးပြမှုအဆိုးပွားဆုံးအဆင့်သို့ကျဆင်းသွားသည့်အတိုင်းယခုနှစ်ဘန်ဒါယီနှစ်တွင်ဖက်ဒရယ်ဘတ်ဂျက်တွင်ဒေါ်လာ 5.4 ဘီလီယံတိုးတက်မှုရှိလာတယ်လို့ဖော်ပြထားပါတယ်။ဒေါက်တာချာမာကယနေ့ဒီဇင်ဘာလ18ရက်နေ့တွင်နှစ်ပတ်လည်ဘတ်ဂျက်မွမ်းမံမှုအားထုတ်ဖော်ပြသခြင်းဖြင့်အဆိုးအရစီးပွားရေးစီမံခန့်ခွဲမှုကိုမြေမောင်းထိုးပြပွဲရှိပါတယ်။Australian လျှက်စစ်ဂါနာမှာဓာငွေ emission အလုံးကိုဖယ်ရှားခြင်းသည်ကုန်ကျစရိတ်အလွန်ကျွန်းကုန်ကျနိုင်တယ်လို့အစိုးရခန်းစားအသစ်တွေသတိပေးထားတော်လဲ renewable နည်းပညာများတွင်ယင်းနှံ့မြှုပ်နှံခြင်းသည်နိုင်ငံအား၎င်းရဲ့အသတင်းစုံညပန်းနိုင်သောနီးကပ်သွားစေမှာဖြစ်တယ်လို့ပြောဆိုပါတယ် CSIRO နဲ့ Australian Swine ဈေးကွက် Operator AEMOD လျှက်စစ်ထုတ်လုပ်ခြင်းကုန်ကျစရိတ်ကိုခွဲခြားစိတ်ဖြာသည့်၎င်းတို့ရဲ့ Chain Cost မူကြမ်းအစီရင်ခံစာတွင်တွေးရှိချက်များကိုထုတ်ပြန်ခဲ့ခြင်းဖြစ်ပါသည်။နေ့စဉ်သတင်းတို့ News Flash များပိုမိုကြားသိရန် SPS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ